မြန်မာနိုင်ငံမှာအခုရက်ပိုင်းကိုဗစ်ရောဂါပိုးကူးစက်နှုန်းတွေတကျော့ပြန်မြင့်တက်လာနေပါတယ်။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရစက်တင်ဘာလ9ရက်မနေ့ကတရက်ထဲကူးစက်ခံရသူ223ဦးရှိလာပါတယ်။အဲဒီထဲကပြည်တွင်းကူးစက်သူက209ဦးအထိရှိတယ်လို့ဖော်ပြထားပါတယ်။ပြည်သူတွေကအပြင်းသွားရင် Max မတက်တော့တာကိုဗစ်စီးကပ်တွေမလိုက်နာတာများတယ်လို့ကျန်းမာရေးပညာရှင်နဲ့ Brahita အသင်းတွေကပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမဆုမုံကပြောပြပေးပါပါရှင်။
ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာစက်တင်ဘာလ6ရက်နေ့မှာကူးစက်ခံရသူက146ဦးရှိပြီးတော့အဲ့ဒီထဲမှာပြည်တွင်းကူးစက်သူက135ဦးရှိတဲ့အကြောင်းနဲ့စက်တင်ဘာလ9ရက်မနေ့ကတရက်ထဲမှာတင်ကူးစက်ခံရသူက223ဦးရှိတဲ့အကြောင်းအဲ့ဒီထဲကမှပြည်တွင်းကူးစက်သူက209ဦးရှိတဲ့အကြောင်းဖော်ပြပါတယ်။ရန်ကုန်မြို့ရွှေတန်လျင်နိုင်ရီကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးအောင်နိုင်ဝင်းကတော့မြန်မာနိုင်ငံမှာလူတွေကလက်ရှိစားတောက်ကုန်ဈေးနှုန်းတွေအဆမတန်မြင့်မားလာတာမို့လူထုကစားဝတ်နေရေးပြည်လည်ဖို့ကိုပဲလုံးပန်းနေရပြီးတော့ကူးစက်မြန် COVID-19 ရောဂါကာကွယ်ရေးကိုအာရုံစိုက်ဖို့အားနည်းလာတယ်လို့မြင်တဲ့အကြောင်းသူကပြောပါတယ
်။မက်ကတော့မထက်တလောက်ကိုဖြစ်နေကြပါပြီ။ဟိုကအရန်ပေါ့သွားတာလည်းတစ်ပိုင်းပေါ့။ဟိုလောလောဆယ်အားလုံးစီးပွားရေးအခြေအနေကကုန်ဈေးနှုန်းတွေတက်တော့စားဝတ်နေရေးတွေကိုပဲလုံးပန်းနေရတော့ရောဂါကိုဘယ်သူမှပြန်ပြီးတော့အဲ့မှာဟိုတိတ်တတိမထားနိုင်ဒီယူမဆိုင်နိုင်တော့တဲ့နေသားမျိုးတွေပေါ့နော်။ဘာလို့ဆိုအခုကဟိုနောက်ဆုံး mask တရားစပေါ့နော်။ဈေးမဝယ်နိုင်ကြတော့တဲ့အခြေအနေပေါ့။စာဝတ်နေရေးလုံးမန်းနေတော့ဒီလို mask ကိုအဓိကထားပြီးဝယ်ဖို့တတိမရတော့ဘူး။စာဝတ်နေရေးကိုပဲလုံးမန်းနေရတဲ့အတွက်ဒီမှာလူစုမှလည်းအခက်အခဲတွေမျိုးရှိတာပေါ့။အလောက်ကင်နေရလဲအခွင့်အလမ်းနေရမကောင်းကွန်ဆင်နုံရတဲ့ဆိုတော့
အခုလိုမျိုးပြည်တွင်းမှာ COVID-19 ကူးစက်နှုန်းတွေမြင့်တက်နေချိန်မှာပြည်သူလူထုတွေအနေနဲ့ COVID စီးကမ်းတွေကိုပိုပြီးတော့မှအားစိုက်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းရွှေတန်လျင်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးအောင်နိုင်ဝင်းကအကြံပြုပြောဆိုပါတယ
်။အဓိကတော့ပြည်သူလူထုအနေနဲ့ကတော့ဂရုတစိုက်ရှိဖို့တော့လိုတာပေါ့နော်။ဒီဥစ္စာကိုအလေးထားဟိုဆောင်ရွက်ဖို့ပေါ့ဆိုတော့ကျွန်တော်တို့ကပထမလိုင်းအောင်ဒုတိယလိုင်းအောင်တတိယလိုင်းအောင်လိုင်းတွေဆောင်လာခဲ့ပြီဆိုတော့တွေ့ကြုံတွေအများကြီးရထားပြီလေ။ဟိုအဓိကတော့ဒီကာကွယ်ရေးစနစ်ကိုကိုယ်တိုင်ပေါ့နော်ပြည်သူကိုယ်တိုင်ကဟိုဆောင်ရွက်ဖို့လိုတဲ့အပိုင်းတွေပေါ့
လူနေထူထပ်ပြီးတော့ကူးစက်နှုံအများဆုံးဖြစ်တဲ့ရန်ကုန်တိုင်းမှာလူတွေဟာအပြင်းသွားရင် mask မတက်ကြတော့တာတွေ့ရတယ်လို့ရန်ကုန်မြို့ကန်တူဖြစ်တဲ့မန်နီလာကပြောပါတယ
်ကိုဗစ်စိတ်ထဲမှာအဲ့လိုမျိုးလူတော်တော်များများမရှိနေကြတော့ပါဒီလားတွားလာနေကြတချို့ဆိုမသိဘူးပါမက်စေလည်းမတက်ကြတော့ဘူးညီမတို့ကတော့အများနဲ့တက်တယ်ပုံမှန်အရင်ကဲကလေမက်ကစေတော်တော်တက်တယ်ပြင်မှာရုံးနေပါရင်မှဆိုရင်တော့တုံလည်းမချစ်ဘူးဒီတိုင်းမတက်တာကိုဗစ်ကြောင့်လို့လေကိုဗစ်ဖြစ်ရင်ကိုဗစ်ဖြစ်သားနဲ့ဆွေးကူရရနဲ့ကိုဗစ်လုံးကြီးကတက်နေလို့ရှင်မပြေဘူးလေအဲ့တော့မဖြစ်ခင်ပြန်သူကကွယ်ထားရအောင
်အခုနောက်ပိုင်းမှာတော့မျိုးဗီဇပြောင်းကူးစက်မြန်COVID-19 ပိုးဟာအရင်ကလိုပြင်းထန်တဲ့လက္ခဏာသိမ့်မတွေ့ရတော့တာကြောင့်လေလူတွေကသိပ်ပြီးတော့စိုးရိမ်တဲ့လက္ခဏာမပြကြတော့တာပါ။ဘာပဲဖြစ်ဖြစ်ကူးစက်မှုနှုံရော့ကြဖို့ပြည်သူလူထုတွေပူးပေါင်းပါဝင်မှုလိုအပ်ကြောင်းနဲ့ကူးစက်မှုဖြစ်တာနဲ့နှီးစက်ရဆေးရုံဆေးခန်းမှာအမြန်ဆုံးကုသမှုခံယူဖို့ရန်ကုန်မြို့ကအထွေထွေယောဂါကူဆရာဝန်ဒေါက်တာကျော်မင်းထွန်းကတိုက်တွန်းထားပါတယ်။
ကူးစက်မှုအဓိကရော့ဖို့ကနံပါတ်1ပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီတယောက်ကနေတယောက်ပေါ့နော်ဟိုလို့ကူးထိနိုင်တယ်ပေါ့နော်အဓိက mask ဖို့ကလည်းတမတ်တွေအရေးကြီးဆုံးပေါ့နော် mask ဖို့မှတခြားလူကူးစက်မှုမဖြစ်မှာပေါ့နော်အဲကူးစက်မှုအဲဖြစ်တယ်ဆိုတာနဲ့ချက်ချင်းအဲနှီးစက်ရဆေးရုံဆေးခန်းတော့ကူးသမှုခံယူဖို့နံပါတ်1အရေးကြီးဆုံးပဲပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ဒီကူးစက်မှုကိုထိနိုင်မှာပေါ့နော်ဒီနေ့ကူးစက်မှုပေါ့နော်
ပြီးခဲ့တဲ့လတွေအတွင်းမှာပဲ COVID-19 ပိုတွေ့ရှိသူက10ခန်းမဲ့ရှိရာကနေဩဂုတ်လအတွင်းမှာတော့ COVID-19 ရောဂါလူနာသစ်က1100ကျော်တိုးလာခဲ့တာပါအဲ့ဒီထဲကမှပြည်ပကနေပြန်လာတဲ့သူ329ဦးပြည်တွင်းကူးစက်သူက938ဦးနဲ့သေဆုံးသူက4ဦးရှိနေကြောင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်စက်တင်ဘာလ1ရက်နေ့ကနေ9ရက်နေ့အထိကူးစက်ခံရသူက800ကျော်ရှိပြီးအဲ့ဒီထဲမှာတော့ပြည်ပကနေပြန်လာသူက90နဲ့ပြည်တွင်း950ကျော်ရှိတယ်လို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းတွေတကျော့ပြန်မြင့်တက်လာတဲ့သတင်းကိုမဆုမုံကပြောပြပေးခဲ့တာပါ